မြောက်ကိုရီးယားဟာတလားပြစ်ပယ်ထိန်တပ်ဒုံးကျည်တစ်စင်းကိုတနင်္ဂနွေအစောပိုင်းကစမ်းသပ်ပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားပါတယ်။လွန်ခဲ့တဲ့လနေ့အတွင်းစမ်းသပ်ခဲ့သမျှမှာအဝေးဆုံးပြစ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်။ဒီတလားအတွင်းစက်တစိမ်မြောက်ပြစ်ခတ်တာဖြစ်ပြီးတလားအတွင်းပြစ်ခတ်စမ်းသပ်မှုစံချိန်တင်လိုက်ပါတယ်။ဒုံးကျည်ကိုခမမတ်အနေထားနဲ့ပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ2000မိုင်အားဖြင့်1100မိုင်လောက်အထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဂျပန်စစ်ဘက်ကလည်းစောင့်ကြည့်နေခဲ့ပြီးအလားတူသုံးသက်ချက်အတိုင်းသုံးသက်တဲ့အပြင်ဒုံးကျည်ဟာမိနစ်30ကြာအထိပြန်တန်းခဲ့တယ်လို့လည်းပြောပါတယ်။ဒီချက်လက်တွေအရမြောက်ကိုရီးယားဟာဒုံးကျည်ကိုစမ်းသပ်ပြစ်လို့ရမှာအင်းဒီချင်းနိုင်ငံတွေပေါ်ကြော်ဖြတ်သွားစရာမလိုတော့ပဲစမ်းသပ်လို့ရသွားတာကိုပြတ်တာပါတယ်။စမ်းသပ်ပြစ်လို့လိုက်တဲ့ဒုံးကျည်ဟာကီလိုမီတာ4500မိုင်အားဖြင့်2800မိုင်နီးနီးသွားနိုင်တဲ့ဟွာဆောင်စနစ်ဒုံးကျည်နဲ့တူတယ်လို့ကဝေးဆိုင်ရာသုံးသက်သူတွေကပြောကြပါတယ် Indo-Pacific Data American စဌာနချုပ်ကအခုလိုစမ်းသပ်မှုကိုရှုတ်ချလိုက်ပါတယ်ဂျပန်နဲ့တောင်ကိုရီးယားတို့ကလည်းသူတို့ရဲ့အမျိုးသားလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတွေဟောဆိုကျင်းပကြပါတယ်ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချုပ်ပေါက်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်